ရုနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရဲ့သတင်းကိုပြောပြမှာပါ။ဒီကနေ့စနေနေ့တနင်္ဂနွေညနေမှာဝင်ကြီး Tillerson ဟာတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးအတွက်ဆွံ့ညော့တစ်ခုလို့ဖြစ်နေတဲ့ကုန်သွယ်ရေးကိစ္စကအဓိကဆွေးနွေးစရာဖြစ်မိမယ်လို့သုံးသပ်နေကြပါတယ်။တရုတ်ရဲ့ကုန်သွယ်ရေးလုပ်ပုံကံပုံတွေမူဝါဒတွေပေါ့အမေရိကန်သမ္မတ Donald Trump ကပြင်းပြင်းထန်ထန်ဝေဖန်ထားတာကြောင့်လည်းကွဲပြားနေတဲ့အမြင်တွေကိုလွယ်လွယ်နဲ့ညှိနှိုင်းနိုင်ကြပါမလား VOA သတင်းတော့ Bill I ဘီဂျင်းမြို့ကနေပေးပို့ထားတဲ့သတင်းကိုမက်ဆုမြတ်မွန်ကပြောပြမှာပါရှင်အမေရိကန်နိုင်ငံသားရဲ့ဝင်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခရီးစဉ်ကိုတရုတ်နိုင်ငံဘီဂျင်းမြို့တော်မှာအဆုံးသတ်တာကိုကြည်ညာခြင်းကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားရှေ့လျှောက်ဆက်ဆံရေးအတွက်အရေးကြီးတဲ့ခြေလှမ်းလို့မြင်နိုင်ပါတယ်။ကုန်သွယ်ရေးနဲ့တခြားအရေးကြီးတဲ့ကိစ္စတွေမှာဘလို့နည်းနဲ့ရှေ့ဆက်ပူးပေါင်းဆောင်ရွက်သွားကြမလဲဆိုတာကိုဝင်ကြီးတယ်လက်ဆန်ကတရုတ်ခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။မစ္စတာတယ်လက်ဆန်ရဲ့အာရှခရီးစဉ်မစခင်အမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝင်ကြီးဆူဇန်တွန်တန်ကသတင်းတောက်တွေကိုအခုလိုပြောခဲ့တာပါ
။ We want to be able to pursue a constructive discussion with China that enables us to get at
ပြည်ထောင်စုနေတဲ့ကိစ္စတွေပြည်လဲစေပြီးတော့ရှေ့ဆက်နိုင်အောင်လို့တရုတ်နိုင်ငံနဲ့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်နိုင်မှုအမေရိကန်ကလိုလားပါတယ်။သမ္မတမဲဆယ်ဇင်ကာလတလျှောက်လုံးတရုတ်နိုင်ငံရဲ့ကုန်သွယ်ရေးလုပ်ပုံလုပ်နည်းတွေကိုဒေါ်နယ်ထရန့်ကအချိန်ချင်းဝေဖန်ပြောခဲ့တဲ့အပြင်သူသာသမ္မတဖြစ်လာခဲ့ရင်တရုတ်သွင်းကုန်တွေကိုအခွန်တိုးကောက်မယ်။တရုတ်ဟာသူ့ရဲ့ငွေကြေးနဲ့လိုသလိုအမြတ်ထုတ်နေတဲ့နိုင်ငံအဖြစ်သတ်မှတ်မယ်လို့ချင်းချောက်ပြောဆိုခဲ့ပါတယ်။အခုထိတော့အဲ့ဒါမျိုးတွေလက်တွေ့မလုပ်သေးပါဘူး။ဒါ့အပြင်သမ္မတထရန့်နဲ့တရုတ်သမ္မတချီဂျင်းပင်တို့ပြီးခဲ့တဲ့လတုန်းကတယ်လီဖုန်းပေါ်ကနေဆက်သွယ်ပြောခဲ့ပြီးတဲ့နောက်မှာဆက်ဆံရေးဟာကောင်းတဲ့ဘက်ကိုဦးတည်နေပုံရပါတယ်။တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်လို့တရုတ်ခေါင်းဆောင်တွေကအကောင့်ဘက်အမြင်ရှိနေကြပြီးတော့နိုင်ငံသားကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံနိုင်ဖို့ထပ်ဖွဲ့ပေးပါမယ်လို့ကတိအသစ်တွေပေးနေပေမဲ့တရုတ်နိုင်ငံထဲမှာတော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲတွေပဋိပက္ခတွေဖြစ်လာမှာကိုစိုးရိမ်မှုတွေကတော့ရှိနေဆဲဖြစ်ပါတယ်။တရုတ်ဝန်ကြီးချုပ်လီကက်ချင်ကတော့အမေရိကန်နဲ့ဆက်ဆံရေးတိုးတက်ဖို့အတွက်ပဲအာရုံစိုက်ထားတယ်လို့ဆိုခဲ့ပါတယ်
။ "Oh, no, please, you can't stop the money down."
We do not want to see any trade war breaking out between the two countries.
ဒီနိုင်ငံသားမှကုန်သွယ်ရေးစစ်ပွဲတွေဖြစ်လာမှာကိုကျွန်တော်တို့မလူလားပါဘူး။အဲဒီလိုဖြစ်လို့လေကျွန်တော်ရဲ့ကုန်သွယ်ရေးကပိုးပြီးတော့နှက်တာလာမှာမဟုတ်ပါဘူး။ဆက်ဆံရေးမှာဘလို့ရဲ့အဖူးအထစ်တွေရှိနေပါသေး။ကျွန်တော်တို့တရုတ်နိုင်ငံဘက်ကတော့အပြူသဘောလမ်းဘက်ကိုဆက်ပြီးတော့သွားနိုင်ဖို့ကိုညွှန်လဲမှာပဲ
။ပေကျင်းမြို့ပေါ်ကတည်သူတချို့ကတော့နှစ်နိုင်ငံဆက်ဆံရေးသွားနေတဲ့လမ်းကြောင်းအပေါ်ဆွေးရနေကြပါတယ်။တစ်ချိန်တည်းမှာသဘောထားကွဲမှုတွေကိုဖြေရှင်းနိုင်တဲ့နည်းလမ်းတွေရှာနိုင်လိမ့်မယ်လို့လည်းညွှန်လဲနေကြပါတယ်။
ဒီကုန်းတွေကတော့ဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလ
professional.
ကုန်သွယ်ရေးတန်တရားကိစ္စတွေမှာတော့သဘောထားကွဲမှုတွေကရှိနေမှာပါဒါကပုံမှန်ပါပဲလို့ဒီပေချင်းမြို့သားကလည်းပြောသွားပါတယ်American နဲ့တရုတ်နိုင်ငံတို့ရဲ့အကြီးမားတဲ့စီးပွားရေးအကျိုးစီးပွားပမာဏကြောင့်သဘောထားကွဲပြားမှုတွေကတော့ပုံမှန်ဖြစ်ပေမဲ့သမ္မတ Trump က American အကျိုးစီးပွားရှေ့ရှုတဲ့အစီအစဉ်တွေကိုဆောင်ရွက်နေချိန်တရုတ်နဲ့ဆက်ဆံရေးကိုလည်းမထိခိုက်အောင်လုပ်တဲ့နေရာမှာမရေရာမှုတွေကတော့ရှိနေအောင်မှဖြစ်တယ်လို့လေ့လာသူတွေကပြောကြပါရဲ့ရှင်